Ivory Coast နိုင်ငံမှာစားသုံးဖို့အတွက်မတင်တော်တဲ့ဆန်တန်းချင်း 18,000 ကိုဗိုလ်တဘူးနေကဖျက်ဆီးပစ်ခဲ့တယ်လို့ကျန်းမာရေးတာဝန်ခံတွေကပြောကြောင်းအာဖရိကကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဒီဆန်တွေဟာမြန်မာနိုင်ငံကလာတဲ့ဆန်တွေဖြစ်ပြီးစားသုံးဖို့အတွက်မတင်တဲ့အတွက်ဒီဆန်တွေကိုမြေဖို့တဲ့နေရာမှာသွားပြီးသွန်ပစ်ခဲ့တာဖြစ်ပါတယ်။ဒီဆန်တွေကိုအာဖရိကအနောက်ဘက်ကင်ယွန်ဒေသတလွှားကဂါနာ၊ဂီနီနဲ့တိုဂိုနိုင်ငံတွေကလည်းအရေးအတွေးမပြည့်မီတဲ့ပြဿနာကြောင့်လက်မခံဘဲညှင်းပယ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့နောက်ဆုံးမှာ Ivory Coast နိုင်ငံကလက်ခံခဲ့တာဖြစ်ပြီးဒီဆန်တွေကိုမြို့တော်အဘိုင်ဂျန်ကိုပို့ပြီးတော့အရေးအတွေးစစ်ဆေးခဲ့ရကနေအရေးအတွေးမမှီပဲစားသုံးဖို့မတင်ကြောင်းတွေ့ရှိခဲ့ရတယ်လို့ဖော်ပြထားပါတယ်။အာဖရိကဒေသတစ်လွှားမှာဆန်ကိုအဓိကထားစားသုံးကြတာပါ။ဒါပေမဲ့စားသုံးဖို့လိုအပ်မှုကအမြဲတစေတိုးနေတဲ့အတွက်ဒေသခံလယ်သမားတွေရဲ့စိုက်ပျိုးမှုနဲ့တည်းမလုံလောက်ပဲပြိပကတင်သွင်းရတာပါ။အနောက်အာဖရိကကန်ယူရန်ဒေသတစ်လွှားကနိုင်ငံတွေဟာကုန်းတွင်းပိုင်းမှာရှိတဲ့သူတို့ရဲ့အင်းကြီးချင်းနိုင်ငံတွေအတွက်ပါလိုအပ်တဲ့ကုန်တွေကိုဖြည့်ဆည်းပေးရတာဖြစ်ပါတယ်။ဂါနာနိုင်ငံဟာအင်းကြီးနီးချင်းပါကင်နာဖာဆိုနိုင်ငံအတွက်ပါကုန်ပစ္စည်းတင်ပို့ပေးတဲ့လမ်းကြောင်းဖြစ်ပါတယ်။စိတ်ကန်းတွေကပစ္စည်းတင်သွင်းရမှာအရာရှိတွေအဂရိလိုက်စားမှုကြောင့်ကုန်ပစ္စည်းအရေးအတွေးဆက်ဆဲမှုဆိုင်မှာပြဿနာအမြဲကြုံရတတ်ပါတယ်။